ကုလသမဂ္ဂရဲ့အချို့ကျထောက်ပံ့ကိုလျှော့ချမှုတွေမလုပ်ရအောင်အရေးပေါ်အကူအညီငွေချထားပေးဖို့အတွက်ကုလသမဂ္ဂဆန်းရည်ကအစီအစဉ်WFP ကပန်ကြားလိုက်ကြောင်းကုလသမဂ္ဂတွင်မှုချုပ်ရုံပြောခွင့်ရစတီဖန်ဒူဂျရက်ကမတ်လ9ရက်တောက်ကြနေ့ကုလရုံချုပ်တနင်္လာရှင်းလင်းပွဲမှာပြောပါတယ်အခုချိန်ဟာရမဒန်မွတ်စလင်ဥပုသ်လကုန်ဆုံးတဲ့ဧပြီလ10ရက်ကျင်းပဖို့ပြင်ဆင်နေခြင်းဖြစ်ပြီးတ $12 ကိုပေးနေရကနေထက်ဝက်ဖြတ်ချပြီး $6 ပဲပေးနိုင်တော့မယ်လို့ WFP ကပြောပါတယ်။ပေးနေကြတဲ့ပေးနိုင်ဖို့အတွက် April လအတွက် WFP ဟာ$15 တန်းအရေးပေါ်လိုအပ်နေတယ်လို့နှစ်ကောင်ထိဆိုရင်တော့$81တန်းလိုအပ်မှာဖြစ်ကြောင်းလည်းပြောပါတယ်။ရိုညာဒုက္ခဇရီဟာတရားဝင်နေထိုင်ခွင့်မရဘဲစခန်းကနေလည်းအပြင်ကိုထွက်ခွာခွင့်မရတယ်လို့ရေရှည်ကောင်းမွန်တဲ့ရှင်သန်ရက်တီခွင့်လည်းမရတဲ့အတွက်အခုလိုရမွေအဖြတ်တောက်ခံရရင်သူတို့လိုအပ်နေတဲ့လုံခြုံရေးနဲ့အကာအကွယ်ပေးမှုတွေကောင်းကောင်းရတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်။စခန်းတွေမှာအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတက်ဆုံးလူကုန်ကူးမှုနဲ့လိင်ဖြိုပြေးလုပ်ငန်းတွေမှာအထမအခိုင်အစီခံရမှုနဲ့အိမ်တွင်းအကျန်းဖတ်မှုတွေကြုံလာရနိုင်တယ်လို့လည်းထောက်ပြထားပါတယ်။